ပြောမျိုးရေးဘာသာရေးအသွင်ဆောင်ပဋိပက္ခလေးဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာကိုးကွယ်ယုံကြည်ရာဘာသာမတူသူတွေကြားအမုန်းပွားမှုတွေမဖြစ်စေဖို့တပ်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကစကားလုံးတုံးတုံးပြောဆိုမှုတွေမှာအထူးသတိထားကြဖို့လိုတယ်လို့ဘာသာရေးခေါင်းဆောင်တွေကတိုက်တွန်းပြောဆိုလိုက်ပါတယ်။ဘာသာမတူသူတွေကြားအတူရှင်တွဲနေထိုင်ရမှာလည်းမေတ္တာတရားကိုလက်ခံထားကြဖို့အပြင်ရ နိုင်ငံတွေထဲမှာမြန်မာနိုင်ငံလဲတနိုင်ငံဖြစ်တဲ့ဆိုတာကို2018ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာလဲဖော်ပြပါရှိထားတာဖြစ်ပါတယ်။ဒီလိုအခြေအနေမှာတော့ကိုယ်ွယ်ယုံကြည်ရာဘာသာမတူတူတွေစုပေါင်းနေထိုင်ရာမြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးအခြေခံနဲ့အကြမ်းဖက်ပဋိပက္ခတွေမဖြစ်ပွားစေဖို့အထူးသဖြင့်အစိုးရဘက်တာဝန်ရှိသူတွေဘာသာရေးအထင်ကရခေါင်းဆောင်တွေရဲ့စကားလုံးသုံးလုံးပြောဆိုမှုတွေဟောပြောမှုတွေကိုအထူးသတိထားသုံးလုံးပြောဆိုကြဖို့အရေးကြီးတယ်လို့ဘာသာရေးခေါင်းဆောင်တချို့ကသတိပေးပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်းအမျိုးသားပြည်လဲတင်းမြတ်ရေးနဲ့ငြိမ်းချမ်းရေးအတွက်အဓိကဦးဆောင်ဆောင်ရွက်နေတဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးငြိမ်းချမ်းမြစ်တာအဖွဲ့ဝင်လည်းဖြစ်အစ္စလမ်ဓမ္မဗိမာန်ဦးဆောင်စော်ဩရေးမှုဦးအေးလွင်ကအမုန်းတရားတွေကိုရည်ရွယ်ချက်ရှိရှိဖြန့်ဝေမှုတွေရှိနေတဲ့မြန်မာနိုင်ငံတွင်းမှာဘာသာမတူသူတွေကြားမြစ်တာတရားကိုအခြေခံတဲ့လူပေါင်းအဖွဲ့အစည်းဖြစ်အောင်တည်ဆောက်ကြဖို့အရေးကြီးတဲ့အချိန်အခါဖြစ်နေပြီလို့အခုလိုပြောဆိုလိုက်ပါတယ
်။ဒီဘာသာပေါင်းစုံရှိနေတယ်ဆိုတာလည်းညှင်းလို့မရတဲ့အချက်တစ်ခုပေါ့နော်။ဒီဘာသာပေါင်းစုံကိုလည်းပဲတတ်နိုင်လောက်ကြီးမြောက်ရမယ်ဆိုတာလည်းဖွဲ့စည်းပုံအခြေခံဥပဒေမှာကိုပါပါတယ်။အဲ့ဒါအပြင်ကိုဗုဒ္ဓရဲ့တရားတော်မှာလည်းပဲမတူကွဲပြားမှုများကိုရှုတ်ချခြင်း၊ကန့်ကွက်ခြင်းမလုပ်တဲ့အပြင်အားမြောက်အပြစ်အမြောက်ပြုရမယ်ဆိုတာအတော့ကမင်းကြီးရဲ့ကြောက်စာလည်းအမဆက်နဲ့မှဆိုအခြားဘာသာသာသနာများကိုချင်းမြောက်ခြင်းအပြင်ကိုယ်သာသနာကိုချင်းမြောက်ရရောက်တယ်။အခြားဘာသာသာသနာများကိုနှိပ်ချရင်တော့ဖြစ်ရင်မိမိဘာသာသာသနာကိုကြာဆုံးအောင်လုပ်တာလည်းတူတယ်လို့မင်းမြတ်တပါးကဒီလိုပြောထားပြီဆိုတော့အဲ့ဒီထုံလေးနှလုံးမှုနိုင်တော့ကောင်းတာပေါ့နော်။သို့တော်လည်းပဲဘာသာတရားကိုခုတုံးလုပ်ပြီးတော့ကအမျက်ထုတ်ခြင်းအတ္တမဝါဒီတစုကတော့ဖြစ်ရင်အဲ့လိုရိုးသားတဲ့ပြည်သူတွေကိုမှိုင်းတိုက်ပြီးတော့ကလမ်းလွဲလျောက်အောင်လုပ်နေတာတော့ရှိတယ်။အဲ့တော့အဲ့ဒါကိုအခုလုံးဘာသာတရားတွေကိုတကယ်ယုံကြည်ကြည်ခိုင်ခိုင်ချင်ချင်ချင်းသုံးလိုက်နာနေတဲ့လူတိုင်းကစီစီလုံးလုံးနဲ့ဒါကိုပြန်လဲပြီးတော့ကျွန်တော်တို့ကကာကွယ်ရမယ်။သာသနာကိုကာကွယ်ဖို့ဟာအဲ့ဒီနည်းနဲ့ကာကွယ်ဖို့ကျွန်တော်တို့အပ်ပါတယ်။မိမိဘာသာသာသနာမိမိချစ်မြတ်လို့တဲ့ဘာသာသာသနာကိုဟောမိမိကပြန်လည်ပြီးတော့ကတလွဲနေရမှာအတုံးချနေတယ်အဲ့တော့အဲ့ဒီအတ္တမဝါဒီဒီဟာမြင့်မြတ်တဲ့တရားကိုမတရားအမှုတွေမှာတုံးချနေရင်ကညီကာကွယ်ရန်လိုအပ်ပါတယ်လို့
မြန်မာနိုင်ငံတွင်အစိုးရတက်မတော်ဘာသာသာသနာကိုဦးဆောင်နေတဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ဘာသာရေးကောင်းဆောင်တွေအနေနဲ့မိမိတို့သုံးလုံးနဲ့စကားလုံးဝေါ်ဟာရအပြောအဆိုတွေကိုဘာသာရေးတသက်မဟုတ်ပဲနိုင်ငံရေးနဲ့နှွယ်ပြီးတော့ရည်ရွယ်ချက်ရှိရှိစီယုံလှုံ့ဆော်နေတာမျိုးတွေမဖြစ်အောင်အထူးသတိထားကြဖို့ကိုလည်းကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆောင်ဆောင်ကလည်းသတိပေးပြောဆိုပါတယ
်ဒီလိုအချိန်ကမှသူတက်တဲ့အနာကိုရရှိထားတဲ့အစိုးရရဲ့စစ်တပ်ကရတော့ဒီပုံပြီးမှတတိခါရမယ်လို့ကျွန်တော်အဲ့လိုပဲခံယူပါတယ်သူတို့ရဲ့အတုံးပြမှုတွေအပေါ်မှာပေါ့တော့အဲ့လိုဘာသာရေးကိုအဲ့လိုအတုံးပြရင်တော့အကောင်ဆုံးပဲဖြစ်လာလိမ့်မယ်လို့ကျွန်တော်အဲ့လိုပဲကြံပြချင်ပါတယ်ဒါပေမဲ့တခါတည်းချက်ရင်ကျွန်တော်မြန်မာနိုင်ငံမှာကျတော့ဘာသာရေးကိုနိုင်ငံရေးအနေနဲ့တော့လည်းကောင်းဒီရဲ့ဘက်မှာတော့လည်းကောင်းအတုံးပြခံနိုင်ရတဲ့အချိန်မှာဟောပေါ့တစ်ဖက်သက်ဟောပြောတာတွေအဲ့ဒီအမုန်းစကားများအပါဘောနော်အဲ့လိုမျိုးဟောပြောမှုတွေကရှိနေတာကိုကျွန်တော်တို့ဒီအခုလက်ရှိမှာတွေ့နေရတာပေါ့ဆိုတော့တကယ်တမ်းအမြစ်တရားကတော့အလုံးမြစ်တတရားမှာအခြေခံတဲ့အပေါ်မှာဟောတော့တွိုင်းတော့ပြက်ပနာမရှိဘူးပေါ့ဒါပေမဲ့ခုနကတော့အတုံးချခံလိုက်ရတဲ့အချိန်မှာကျတော့ဟုတ်ပြင်ထမှုတွေပြပခတ်တွေကိုဥတည်သွားတဲ့အခြေအနေမှာရှိတာပေါ့ဆိုတော့ကျွန်တော်တို့ဖြစ်ရအမြင်သက်ကနေပြောမယ်ဆိုရင်တော့ ဟိုတိခခွန်းတို့ချင်းတို့မေတ္တာတရားတို့ဆိုတာလှုပ်ဆောင်နေတဲ့နာဂမှာလည်းအဲ့လိုပဲတွားမှာပဲလို့ကျွန်တော်အဲ့လိုယုံကြည်တယ
်။ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကကရင်ပြည်နယ်ကမြန်ကြီးငူဆရာတော်ရဲ့အနိမသာပနာအခမ်းအနားမှာသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးသူရဦးအောင်ကိုကနေဆရာတော်ကြီးတွေကိုလျှောက်ထားချက်တဲ့အစိုးရဘာသာတရားလို့တုံ့လုံပြောဆိုခဲ့မှုအပေါ်အစ္စလမ်ဘာသာရေးအဖွဲ့ပေါင်းစုံဘက်ကကန့်ကွက်ခဲ့ကြပြီးတော့ဥပဒေကြောင့်အရာအရေးယူပေးဖို့ပြည်ထောင်စုအစိုးရကိုတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနဘက်ကတော့အစိုးရဘာသာရေးလို့ရည်ရွယ်ချက်ရှိရှိတုံ့လုံခဲ့တာမဟုတ်ပဲဘာသာအသီးသီးဤဘာသာရေးအယူအဆပြင်းထန်သူများလို့ညှိုးဆိုတုံ့လုံခဲ့တာဒါဖြစ်ကြောင်းနိုဝင်ဘာလ30ရက်နေ့ကပြန်လည်ဖြေရှင်းချက်ထုတ်ခဲ့ပါတယ်ရှင်။